Welcome to the Voice of America in Burmese.
Minglan nane chama khnya tora si mya shin lan cham mi ja ba sei. UA American tan ga ni 2018 khu ni July 17 ye buru ni mne phe tan ne si sin ni go American pi daw su myo lo Washington DC ga ni 9 meter 24 40 51 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မို့ပြပါခင်ဗျာခုမနေ့ဖက်စီစဉ်နေကိုတာဝန်ယူတက်ဆက်ပေးပါပါ
ကျွန်တော်ကျော်အောင်လယ်မှာ Mac Engine နဲ့တူနိုင်ငံတကာထိတ်တန့်ရောက်တဲ့နေ့ကိုတင်ပြဖို့ရှိပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာမရှိဘူးလို့ရုရှားသမ္မတရဲ့ညင်းဆိုချက်ကိုထောက်ခံခဲ့တဲ့သမ္မတထရန့်ကသူမှားပြီးတော့ပြောဆိုခဲ့တာလို့ပြန်ပြင်ပြီးတော့ပြောနေပါတယ်ဥရောပသမဂ္ဂနဲ့ဂျပန်ကြားမှာကြီးမားတဲ့နိုင်ငံတကာထူးဆီးပွားရေးဇုံတစ်ခုဖန်တီးဖို့သဘောတူလိုက်ကြပါပြီ။နောက်တစ်ခါမြန်မာပြည်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြမှုကိုလွန်ကျွန်ရေးကောင်စီမှာတရင်လာနေမှာကျင်းပဖို့ရှိပါတယ်။ဒီကြောင်းပါဝင်နိုင်ငံတကာတရင်တွေကိုကြားမှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရတရင်တွေတင်ပြပြီးနားဆင်ရမယ့်အထဲမှာဆိုရင်တော့
In her meetings, the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh, helping those.
ဟာရူညာရေကိစ္စဖြစ်ရှင်းရတဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခီးစဉ်အကြောင်းကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်မြန်မာနိုင်ငံအတွင်းမတရားမြေတိတ်ဆိုင်ရတဲ့ကိစ္စတွေပေါ်ဖြစ်ရှင်းပေးဖို့ ICW လူခွင့်ရေးအဖွဲ့ကြီးအစိုးရကိုပြည်ညာချက်ထုတ်တောင်းဆိုလိုက်တယ်ဆိုတဲ့အကြောင်းနောက်ပြီးတော့ writer သတင်းတောက်တွေကိုမနေ့ကထပ်မံဆစ်ဆဲခဲ့တဲ့တရားခွင်ရဲ့အခြေအနေဖားကန်ကြောက်စင်းတွင်မြေပြိုတဲ့နေရာမှာကယ်ဆယ်ရေးရှာဖွေရေးတွေရပ်ဆိုင်းလိုက်ပြီးတဲ့နောက်ဒေသခံတွေကအဲ့ဒီနေရာကိုအပြီးပိုင်ပိတ်ပစ်ဖို့အတွက်တောင်းဆိုနေကြတဲ့အကြောင်းစာတဲ့သတင်းလော်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုဒါတွေမတိုင်ခင်တော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နဲ့လို့ပြင်ညာပေးကြပါလိမ့်မယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာတုန်းကရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကနေတုန်းကပြောပါတယ်။အရင်တည်းတုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူရဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တော့ရုရှားအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်ခဲ့တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့တာပါ။
I said the word would instead of wouldn't, and the sentence should have been, and I thought it would be maybe a little.
ဖြစ်မှာမဟုတ်ဘူးဆိုတဲ့သကလုံးအစားဖြစ်လိမ့်မယ်ဆိုတဲ့သကလုံးကိုကျွန်တော်ပြောခဲ့ပါတယ်။ဝါကျမှာဖြစ်တင်တာကကျွန်တော်ရေးချရေးတဲ့အထဲမှာဒါမှမဟုတ်ဗီဒီယိုထဲမှာကျွန်တော်ပြောခဲ့တာကရောထွေးသွားပုံရပါတယ်။ကျွန်တော်ပြောချင်တာကရုရှားမဟုတ်ဘူးလို့ပြောပြအကြောင်းမရှိပါဘူးဆိုတဲ့အကြောင်းသမ္မတထရန့်ပြောခဲ့တာပါ။2016ခုနှစ်ရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေမှာရုရှားတွေမကတခြားသူတွေလည်းပါဝင်နေတယ်လို့သမ္မတထရန့်ကဆိုပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားနှောက်ယှက်မှုမလုပ်ခဲ့ဘူးဆိုတာကိုသမ္မတထရန့်ကထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီနှစ်ဆုံးကလွတ်တော်မှတ်တွေအပြင်းထန်ဝေရမှုတွေရှိလာပြီးနောက်တည့်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့ရှင်းပြလာတာပါ။အမေရိကန်ထောင်လိုင်းအဖွဲ့ကိုမယုံမဲနဲ့ရုရှားသမ္မတရဲ့ပြောဆိုချက်ကိုယုံကြည်တဲ့အတွက်အမေရိကန်လွှတ်တော်မှတွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။အမေရိကန်သမ္မတတူအနေနဲ့တိုက်ခတ်ကြတဲ့လောရက်တစ်ခုပဲလို့လည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့လောရက်ကဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ခဲ့တဲ့ဟီလာရီကလင်တန်ကိုသူ့နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုမထိခဲ့ဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ရုရှားရဲ့ဝင်ရောက်နှောက်ယှက်တာကိုအဆုံးသတ်ရမယ်မဖြစ်အောင်လုပ်ရမယ်လို့လည်းသမ္မတထရန့်ကဆုံးဖြတ်ထားတယ်လို့ဆိုပါတယ်။
NRA American Rifle အသင်းနဲ့အနီးကပ်ထက်ထဲဝင်ဝင်ရှိနေတဲ့ရုရှားနိုင်ငံသူတအုပ်ကို American နိုင်ငံရေးအဖွဲ့အစည်းတွေတဲစိတ်ဝင်ထိုးပေါက်ပြီးရုရှားစိုးရရဲ့လွှမ်းမိုးမှုရှိလာစေဖို့စီယုံသိမ့်သွင်းလုပ်ငန်းစဉ်မှာလျှို့ဝှက်စွာပူးပေါင်းကြံစည်မှုနဲ့ American ဗဟိုထောင်လှမ်းရေးဘျူရို FBI ကတနင်္လာနေ့ကဆွဲချက်တင်လိုက်ပါတယ်တနက်ကင်ဆောင်ခွင့်အားပေးထောက်ခံသူဖြစ်မိမိကိုယ်ကိုမိမိကျင်းညာထားတဲ့အသက်29နှစ်အရွယ်မာရီယာဘူတီနာကိုတနည်းအနေနဲ့ကဝါရှင်တန် DC မှာ FBI ကဖမ်းဆီးခဲ့တာပါမာရီယာဘူတီနာဟာသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာလက်နက်ကင်ဆောင်ပိုင်ခွင့်လို့အမည်ပေးထားတဲ့အဖွဲ့ကိုတီထောင်သူနဲ့အမှုဆောင်အဖွဲ့ဝင်ဖြစ်တယ်လို့သူ့ကိုယ်သူဖော်ပြထားပါတယ်တကယ်တမ်းမှာတော့သူဟာရုရှားစိုးရအတွက်တရှူအလုပ်လုပ်ပေးနေသူဖြစ်တယ်လို့ FBI ကပြောပါတယ်။ရ ရုရှားအစိုးရရဲ့တရှိုအဖြစ်လျှို့ဝှက်စွာပူးပေါင်းကြံစီဆောင်ရွက်ခဲ့တဲ့ဆိုတဲ့စွဲချက်တွေနဲ့ဘူတီနာကိုတနင်္လာနေ့ကဗဟိုတရားရုံးထုတ်ခဲ့ရမှာ FBI ကအစိုးရရှေ့နေချုပ်ကိုကြိုတင်အသိပေးအကြောင်းကြားခဲ့ခြင်းမရှိပါဘူး FBI ရဲ့အထောက်အထားစာရွက်စာတမ်းတွေအရဘူတီနာဟာ2016ခုနှစ်ဩဂုတ်လကကျောင်းသားဗီဇာနဲ့ Washington DC မှာလာပြီးတော့မနေခင်ရုရှားတရှိုဖြစ်အမေရိကန်ပြည်ထောင်စုကိုအချိန်ပေါင်းများစွာလာရောက်ခဲ့သူဖြစ်တယ်လို့ဖော်ပြထားပါတယ်။ဘူတီနာရဲ့ရှေ့နေ Robert Driscoll ကတော့ FBI ရဲ့ဆွဆွဲချက်တွေကိုငင်းပယ်ထားပါတယ်ရှင်
။အဖြစ်မှန်တွေကိုလက်မခံဘဲငင်းဆန်နေမယ်ဆိုရင်တော့ကမ္ဘာတစ်ဝန်းမှာဒီမိုကရေစီချုပ်ငြိမ်းလိမ့်မယ်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကသတိပေးပြောဆိုလိုက်ပါတယ်။အသားရောင်ခွဲခြားမှုဆန့်ကျင်ရေးရဲ့တင်ကြတာပုဂ္ဂိုလ်ဖြစ်တဲ့ Nelson Mandela ရဲ့နှစ်တရာပြည့်အမှတ်တရခန္ဓာတောင်အာဖရိကနိုင်ငံ Johannesburg မြို့မှာမနေ့ကကျင်းပခဲ့ပြီးတော့အဲ့ဒီမှာသမ္မတ Barack Obama ကအခုလိုပြောခဲ့တာပါမနေ့ကတောင်အာဖရိကကအခမ်းအနားဟာအိမ်ပြည်တော်မှာ၈နှစ်သမ္မတတတန်းတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းသမ္မတဟောင်း Barack Obama ရဲ့အထင်ရှားဆုံးလူ့နဲ့တွေ့ဆုံဟောပြောမှုလည်းဖြစ်ပါတယ်ဒီမှာနေကိုညင်းပယ်နေတဲ့ကိစ္စကဒီမိုကရေစီကိုဆန့်ကျင်ရရောက်တယ်ဒီလိုမဖြစ်ရအောင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်ကွာလွန်တူနယ်ဆန်မန်ဒဲလာရဲ့မဆုတ်မနစ်ကြိုးပမ်းမှုနဲ့မျှော်လင့်ချက်ကိုဒီမိုကရေစီလူသားသူတွေကစံနမူနာယူကြဖို့လူငယ်တွေကိုအတင်းလိုက်နာယုံကြည်အောင်မလုပ်ကြဘဲဝေဖန်သုံးသပ်အကဲဖြတ်တတ်တဲ့ပညာရပ်တွေကိုတင်ကြားပေးဖို့လည်းသမ္မတဟောင်းဘရက်အိုဘားမားကတောင်အာဖရိကမှာပြောခဲ့တဲ့မနေ့ကမေခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
ကမ္ဘာစီးပွားရေးသုံးပုံတစ်ပုံကိုလွှမ်းမိုးမယ်အကြီးမားဆုံးနိုင်ငံတကာအထူးစီးပွားရေးစုံဖန်တီးဖို့လွတ်လပ်စွာကုံတွယ်ရေးသဘောတူစာချုပ်ကိုဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့နှစ်ဖက်ကြားလက်မှတ်ရေးထိုးခဲ့ကြပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူစ်ဥရောပကော်မရှင်ဥက္ကဋ္ဌရှောင်းကလော့ဒ်ဂျွန်ကာရို၃ဦးဟာအင်္ဂါနေ့ကဂျပန်နိုင်ငံတိုကျိုမြို့တော်မှာစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါဒီစာချုပ်တဲ့အရာဂျပန်နိုင်ငံကတင်ပို့မဲ့မော်တော်ကားကစပြီးလျှက်စစ်ပစ္စည်းအစုံတခါဥရောပနိုင်ငံတွေကဂျပန်ကိုတင်ပို့မဲ့ဒိန်ခဲဝိုင်းဝတ်သားအပါအဝင်စိုက်ပျိုးရေးထုတ်ကုန်တွေအပေါ်မှာအခွန်ကောက်ခံမှု99ရာခိုင်နှုန်းထိကိုဖျက်သိမ်းမှာဖြစ်ပါတယ်။ဒါ့အပြင်ဥရောပကနေဂျပန်နိုင်ငံကိုတင်သွင်းနေတဲ့ဓာတ်ရုထုတ်ကုန်တွေအပေါ်မှာလည်းဒီသဘောတူညီချက်ကအကျိုးသက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။အဖွဲ့ဝင်28နိုင်ငံရှိနေတဲ့ဥရောပသမ္မတနဲ့ဂျပန်နိုင်ငံကြားတခါမှမရရှိခဲ့ဘူးတဲ့အကြီးမားဆုံးကုံတွယ်ရေးသဘောတူညီချက်လည်းဖြစ်ပါတယ်ရှင်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6:00နာရီကနေပြီးတော့9:00နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညာလိုင်းဒိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00ထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါ
ပြည်ဝအမေရိကန်တံမြေမဘဲကဆက်ပြီးတော့တန်ထွက်နေပါလေ။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရက်နာဘုဂနာရဲ့၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ပြီးဆုံးသွားပါပြီ။ဇူလိုင်လ14ရက်နေ့ကနေပြီးတော့16ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံကိုသူပထမဆုံးချိန်တရားဝင်ခီးစဉ်ဖြင့်တွေ့ရောက်ခဲ့တာပါ။သူ့ရဲ့ခီးစဉ်တွင်မြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့အထူးကိုယ်စားလှယ်မစ္စဘုဂနာကတွေ့ဆုံခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကသူတို့အနေနဲ့လုံခြုံစိတ်ချရတဲ့အခြေအနေတွေရှိမှာပဲနေရက်ကိုပြောင်းရင်လည်းနိုင်ငံသားအခွင့်အရေးတွေရမယ်ဆိုတဲ့အမကန်ချက်ရှိမှာပဲပြောင်းရင်လည်းလို့မစ်ဘူဂနာနဲ့တွေ့ဆုံခဲ့တဲ့ကပြောဆုံခဲ့တယ်လို့နေတုန်းကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။မစ်ဘူဂနာဟာပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်တွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစုကတော့အသိမမပြုပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကျမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုရေးယူဖို့ကိစ္စကလည်းအရေးကြီးတဲ့အကြောင်းထူးကိုယ်စားလှယ်မစ်ဘူဂနာကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မှာပြောဆိုခဲ့ပါတယ်။သူ့ခီးစဉ်နဲ့ပတ်သက်တဲ့ပထမဆုံးစီရင်ခံတင်ပြချက်ကိုလာမယ့်တင်းလာနေ့ကြလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်တင်ပြဖို့ရှိပါတယ်။မစ်ဘူဂနာကိုမြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဖြစ်ပြီးခဲ့တဲ့ AP လကခန့်ခဲ့တာပါ။
အိန္ဒိယနိုင်ငံမှာဥပဒေမဲ့လူအုပ်နဲ့ရိုက်နှက်တပ်ဖြတ်တဲ့ရာဇဝတ်မှုကိုထိထိရောက်ရောက်အရေးယူအပြစ်ပေးဖို့ဥပဒေအသစ်ပြဋ္ဌာန်းနိုင်ရေးအစိုးရအနေနဲ့စဉ်းစားဖို့နိုင်ငံတော်တရားရုံးချုပ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာအမြင့်တွယ်နေတဲ့ကိုကိုကူအုပ်စုဖွဲ့ပြီးတော့ရိုက်နှက်တပ်ဖြတ်မှုတွေဟာများပြားလာနေတာဖြစ်ပါတယ်။ဟိန္ဒူဘာသာရေးအရာနွားတွေကိုအကာအကွယ်ပေးတဲ့အုပ်စုဆိုတဲ့အုပ်စုတစ်ဖွဲ့ကနေဟိန္ဒူဇနိတ်သူတွေနဲ့မွတ်စလင်တွေကို နွားတွေကိုတက်ပြီးစားလို့ဆိုပြီးရိုက်နှက်တက်ဖြတ်ခဲ့ရဆိုတဲ့ဆွဆွဲချက်တွေမကြသေးမီကလူအများသုံးတဲ့ WhatsApp ဆိုတဲ့ social media တခုမှာကလေးတွေကိုလိုက်လံခိုးယူနေတယ်ဆိုတဲ့အတုအယောင်ဗီဒီယိုနဲ့တရေအမားတွေဖြန့်ချိမှုကြောင့်လူတွေအုပ်လိုက်ချီပြီးလူစိမ်းတွေကိုဝိုင်းဝန်းရိုက်နှက်တက်ဖြတ်မှုတွေစတာတွေဟာအိန္ဒိယနိုင်ငံမှာဖြစ်ပေါ်ခဲ့ပါတယ်ရှင
်။ EU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ကနေခွဲထွက်တဲ့မတင်လူမှုစာနာခိုင်ပွဲကောက်ယူဖို့2016ခုနှစ်တုန်းကမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တော့ကမဲဆွယ်ရေးအသုံးစရိတ်တက်မှတ်ချက်တွေပို့ပြီးတော့တုံးဆွဲခဲ့တာကြောင့်ခွဲထွက်စည်းရုံးရေးလှုံ့ဆော်မှုအဖွဲ့ကိုတန်ကြေးပေးဖို့ဗြိတိန်ရွေးကောက်ပွဲကော်မရှင်ကတက်မှတ်လိုက်ပြီးတော့အဲ့ဒီအမှုကိုရဲတပ်ဖွဲ့ကိုကင်တွယ်ဖို့လည်းလွှဲပြောင်းအပ်လိုက်ပါတယ်။ဒီ Vote Leave ဆိုတဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ EU ကနေပြီးတော့ဗြိတိန်ခွဲထွက်ရေးကိုထောက်ခံတဲ့ Believe ဆိုတဲ့အဖွဲ့နဲ့ပေါင်းပြီးတော့တက်မှတ်ထားတဲ့ 6.3 မီလီယံဒေါ်လာထက်ကိုဒေါ်လာ63ပို့သုံးဆွဲခဲ့တယ်လို့ရုပ်ကောက်ပွဲကော်မရှင်ကမနေ့ကပြောခဲ့ပါတယ်ဒီနှစ်ဖွဲ့ဟာရွေချက်တူပူပေါင်းလှုပ်ဆောင်ခဲ့ကြရတဲ့ဆိုတော့ခိုင်မာတဲ့တက်သေးထောက်ထားတွေရှိနေပြီးတော့ဒေါ်လာ8000တန်ကြီးပေးရမယ်လို့ Vote Leave အဖွဲ့ကိုရုပ်ကောက်ပွဲကော်မရှင်ကသတ်မှတ်ခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကြောအောင်လွင်နဲ့မတ်အင်ဂျင်နယ်တို့ကြီးညာသွားကြရတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပြီးတော့ကော့ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုသွားရောက်ခဲ့ပါတယ်လက်ရှိရိုဟင်ဂျာဒုက္ခသည်အရေးကိစ္စအဖြေရှာရေးဟာပြည်ထနာရဲ့အကြောင်းရင်းတွေကိုနိုင်ငံရေးအရအဖြေရှာဖို့လည်းလိုအပ်တယ်လို့သူကပြောဆိုခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘူဂနာဟာသူ့ရဲ့ပထမဦးဆုံးခီးစဉ်ဖြစ်မြန်မာနိုင်ငံကိုဇွန်လ10ရက်နေ့ကသွားရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ကိုတော့အခုဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိသွားရောက်တာဖြစ်ပါတယ်။သူဟာဓာကာမြို့တော်ကိုရောက်ရှိစဉ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဘင်္ဂလားဒေ့ရှ်အစိုးရခေါင်းဆောင်တွေအပြင်တန်တမာရေးအစိုင်းဝိုင်းနဲ့ကုလသမဂ္ဂဌာနေအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ခုလိုတွေ့ဆုံရမှာလူဟင်ကြာပြဿနာအဖြေရှာနိုင်ရေးဟာအခြေခံအကြောင်းရင်းတွေကိုနိုင်ငံရေးရအဖြေရှာဖို့လိုအပ်တယ်လို့ပြောခဲ့တဲ့အကြောင်းကုလသမဂ္ဂတွဲဖက်ပြောခွင့်ရ Foreign Hack ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ In her meetings the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh.
တွေ့ဆုံမှုတွေမှာထူးကိုယ်စားလှယ်က Rohingya ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုဆွေးနွေးခဲ့ပါတယ်။အကြမ်းဖက်မှုဘေးကနေပြီးတော့ထွက်ပြေးခေါလုံလာခဲ့ကြတဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုသူကကျေးဇူးတင်စကားပြောခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံရေးအရအဖြေရှာဖို့လိုအပ်တယ်လို့လည်းသူကပြောခဲ့ပါတယ်
။ Miss Bugana ဟာရူဝင်ဂျာဒုက္ခသည်များရှိရာကောက်ဆစ်စစားရှိကူတာပလောင်စခန်းကိုရောက်ရှိစဉ်အဲ့ဒီမှာပြီးခဲ့တဲ့နှစ်ဩဂုတ်လကအကြမ်းဖက်ခံရမှုကြောင့်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြောပြချက်တွေကိုနားထောင်ရင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒုက္ခသည်တွေကသူတို့ဌာနေပြန်နှံ့ရေးအတွက်လုံခြုံစိတ်ချရမှုနဲ့နိုင်ငံသားခံယူခွင့်ပြုဖို့ကိုပြောခဲ့ကြတယ်လို့ဆိုပါတယ်။မစ်ဘူဂနာကလည်းသူခီးစဉ်တွင်ဆွေးနွေးမှုတိုင်းမှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုအရေးယူနိုင်ဖို့အရေးကြီးတဲ့အကြောင်းလဲထုတ်ဖော်ပြောကြားခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာတော့ရိုဟင်ဂျာဒုက္ခသည်9သိန်းဌာနေပြန်ရေးအတွက်အခြေအနေဟာစိတ်မချရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရ Foreign Hack ကပြောပါတယ
် The conditions are still not there for the return of the Rohingya.
ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေမတွေ့ရသေးပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရအကြားမှာ MOU နားလည်မှုစာချုပ်လွှာထိုးထားခဲ့တာလို့ရှေ့ကိုတိုးတက်လာတဲ့ခြေလှမ်းတချို့ကိုမြင်ရပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေတွေ့ရဖို့ဒီကျပို့ပြီးတော့တိုးတက်မှုရှိဖို့လိုပါတယ်။ဒါကိုကုလသမဂ္ဂဘက်ကဆက်ပြီးအားပေးပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးတွေအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြား2019နိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်လွှာပြင်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုတို့ဖြစ်ကြတဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်လွှာတို့ဟာလူရင်းကြပြဿနာအဖြေရှာနိုင်ရေးမှာတိုးတက်မှုတွေဖြစ်ရှုပြင်ပေးပဲလို့လေလူရင်းကြတွေနေရဘီကင်းလုံချုံစွာပြန်နိုင်ရေးတွေဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်းမစ်ဘူဂနာကမြန်မာနိုင်ငံခီးစဉ်တွင်ပ ဖီအပီပြောဆိုခဲ့တယ်လို့လေကုလသမဂ္ဂလက်ထောက်ပြောခွင့်ရကဆိုပါတယ
် As for Myanmar there's a number of steps that need to happen including reconciliation and the creation of safe conditions on the ground in Rakhine state
ဒီမနက်ကနေပတ်သက်ပြီးတော့ခြေလှမ်းတွေယူဖို့လိုပါတယ်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဒေသခံလူဖွဲ့စည်းချပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရတဲ့အခြေအနေတွေဖန်တီးပေးဖို့လည်းလိုပါတယ်ဒါကိုမြန်မာစိုးရကိုကုလသမဂ္ဂဘက်ကဆက်ပြီးတော့ပြားပေးနေသလိုအထူးကိုယ်စားလှယ်ခရစ်စတီနာဘူဂနာကလည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးကိုတွားရောက်ခဲ့စဉ်ကကြိုးပမ်းဆောင်ရွက်မှုတွေရှိခဲ့ပါတယ်
။ရိုဟင်ဂျာတွေသူတို့သဘောလျောက်ဌာနေပြန်နိုင်ရေးနဲ့ပတ်သက်လို့လုံခြုံစိတ်ချရပြီးသိခါရှိတဲ့အခြေအနေဖန်တီးပေးနိုင်ဖို့အများဆုံးဆောင်ရွက်ပေးဖို့လည်းသူကတိုက်တွန်းခဲ့ပြီးရခိုင်ပြည်နယ်မှာလွတ်လပ်စွာသွားလာခွင့်နဲ့နိုင်ငံသားခံယူခွင့်ပြဿနာအဖြေရှာရေးအပါအဝင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းအကောင့်ထည့်ဖော်ဖို့မစ္စဘူဂနာကသူ့မြန်မာနိုင်ငံခီးစဉ်တွင်တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။မစ္စဘူဂနာဟာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မောင်းတော်ကိုလည်းသွားရောက်လည်လာခွင့်ရရှိခဲ့တာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တို့နဲ့ပတ်သက်လို့နောက်သတင်းပါတင်လာနေ့ဇွန်လ23ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစီရင်ခံဖို့လည်းရှိပါလိမ့်ရှင်
။ဒါကတော့ဒီရိုဟင်ဂျာအရေးပြဿနာနဲ့အကြောင်းကိုဒေါ်လတ်လတ်တန်းတင်ပြတော့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကတော့အတိမတ်ပြုခြင်းမရှိပါဘူးခင်ဗျာ။အခုဆက်လက်ပြီးတော့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြမယ်ဆိုရင်မြန်မာနိုင်ငံနဲ့တဝမ်းမတရားမြေသိမ်းဆိုင်ရာမှုတွေအစိုးရကအ мян ဖြစ်ရှင်းပေးတင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ HRW ကနေပြီးတော့ဇူလိုင်လ19ရက်နေ့မှာကြေညာချက်ထုတ်ပြီးတော့တောင်းဆိုတိုက်တွန်းလိုက်ပါတယ်ဒီကြေညာချက်နဲ့အစီအခံစာနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါနေရောက်ခြေဆိုင်ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလက်ရှိဒေါ်စန်းစုကြည်ဦးဆောင်တဲ့မြန်မာဆွေးနွေးသည့်လက်ထက်မှာလည်းအရင်ဖြစ်လာခဲ့တဲ့ဒီမြေသိမ်းခံရမှုတွေအကျိုးဆက်ကိုလယ်သမားတွေစက်ခံစားနေရဆဲဖြစ်တယ်လို့ဒီစီရင်ခံစာမှာထောက်ပြလိုက်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းကစပြီးမြန်မာဆွေးနွေးအနေနဲ့မြေအေကအမြောက်များကိုတင်ပြခဲ့ရမှာကျော်ကြီးလုံးဝမပေးတာဒါမှမဟုတ်အလုံးလောက်ပြန်မပေးတာတွေရှိခဲ့တယ်ဒါကြောင့်မို့ဒီလေသမားတွေဘဝရှင်တန်ရေးအခက်အခဲအကြီးအကျယ်ကြုံခဲ့ရတယ်လို့ဒီစင်ခါစာကဆက်ထောက်ပြထားပါတယ်အခုလိုမြန်မာသင်ခရရဲ့လေသမားတူဖြစ်တဲ့ဥမော်ဝင်းကိုဒီလူခွင့်ရဖွဲ့ကမေးမြန်းခဲ့ရမှာကြိုတင်အကြောင်းမကြားပဲမြန်မာသင်ခံခဲ့ရပုံကိုအခုလိုပြောပြပါတယ
်ကမ်းမန်းပေါ်တက်လာတော့လက်ခွင့်ပင်လှမ်းကြည့်တဲ့အခါကျတော့ထုံစကြီးနဲ့လူဦးကြီးကိုကျွန်တော်တွေ့ရတယ်ပတ်ကပ်ပြီးတော့ကျွန်တော်ခါတောက်ပြီးတော့မေးတဲ့အခါကျတော့စပန်းကတူပါမယ်တူရမယ်ဆိုဘိုင်းပတ်နေတာတ
ူရဒါအပြင်နေရာသိမ်းခံရတဲ့လယ်သမားတွေအနေနဲ့သူတို့နေရာတွေပေါ်မှာဘိုးစင်ပေါင်းဆက်လုတ်ကင်ခဲ့ပေမဲ့အတင်းအဓမ္မလက်မှတ်ထိုးပေးပြီးအသိမ်းခံခဲ့ရတယ်လက်မှတ်မထိုးရင်ဖမ်းဆီးခံခဲ့ရတယ်လို့ဒီအစင်ခံစားထဲမှာထောက်ပြထားပါတယ်အခုလို့ကြုံခဲ့ရဘူးတဲ့လယ်သမားကြီးဦးသိန်းထွန်းကလည
်းကျွန်တော်တို့ကတော့အဖြစ်လက်ထက်တရားလောက်စားလာတာဗျာနေ30ဝန်းကျင်ရှိသွားပြီကျွန်တော်လောက်စားလာလေအဲကျွန်တော်တို့ချီကိုသူတို့မြည်ပါဆိုပြီးလက်မှတ်ထိုးခိုင်းတယ်။ဆောင်းဆောင်ထောင်ကျသွားရတယ်
။တစ်ချိန်တည်းမှာအခုလိုသိမ်းခံရတဲ့မြေယာတွေကိုပြန်လျှောက်ထားနိုင်ကြောင်းပြီးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာမြေယာဆိုင်ရာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးဖြည့်ရှင်းပေးဖို့ကြိုးစားခဲ့ပေမဲ့တချို့ပဲအဆင်ပြေခဲ့ပြီးအများအပြားကတော့နှစ်တွင်နဲ့ချီစောင့်လာခဲ့ရဘာမှပြန်မကြရသေးဘူးလို့အစိုးရကစားကထောက်ပြထားပါတယ်။အခုလိုမြေယာပြန်ရဖို့လျှောက်ထားခဲ့တဲ့လယ်သူမမတ်မှုဦးကလည်းဘာမှပြန်မချရပုံကို
အချိန်ကြီးဘာမှတော့များတယ်မောင်လေးဒီမှာလင်းသူတို့စီမှာရုံးလေးကိုပို့ထားတယ်အမားတို့စီမှာပြည်စာတွေရှိတယ်
ဒါအပြင်အခုလိုမြေယာသိမ်းခံရတာတိုင်တန်းချက်တွေပေါ်ဘာမှပြန်မချလို့တောက်ဆူဆန္ဒပြတဲ့လယ်သမားတွေကုညီတဲ့တက်ကြွလှရှားသူတွေကိုလည်းဖမ်းဆီးနေကြတာမို့သူတို့ကိုအများဆုံးပြန်လွှတ်ပေးဖို့ဒီလူခွင့်ရဖွဲ့ကတောင်းဆိုထားပါတယ်အခုလိုမြေယာသိမ်းခံခဲ့ရပြီးတချို့မိသားစုတွေဆိုရင်လောက်ဆရာကန်ဆရာမရှိပဲထမင်းငတ်ခဲ့ရှော့စားခဲ့ရတာတွေရှိခဲ့တယ်လို့လည်းတချို့ကပြောထားတာကိုဒီအစင်ခန်းစာထဲမှာဖော်ပြထားပါတယ်။ဒီထက်ကတူဖြစ်တဲ့လယ်သမားကြီးဦးမောင်ဝင်းကပဲပြန်လှူစားနိုင်မှုမြေပဲပြန်လှူကျင်တာပါလို့အခုလို့ဆိုပါတယ်
။ဒီလေကိုအားကိုပြီးလှူစားတော့လင်းမရှိတော့ကျွန်တော်ကလက်ကိုရချိုးလို့ပြောဖြစ်တယ်။ဥရီလွတ်လိုက်ကြအောင်ကောင်းဥရီတင်ရမယ်ကျွန်တော်ဆုံးမချပါလို့ကျွန်တော်ပြောတာလေ။နောက်အတိုင်းတဲ့နေရာမှာရောလေရမျိုးလေပဲပြန်လှူကြည့်။ဒါမှလည်းကျွန်တော်တို့ရဲ့ခမင်းတကင်ကျေးဇူးရှင်ကဒီလင်းမရှိလင်းမရှိတော့ကျွန်တော်လှူစားလို့ရတယ
်။ဒါအပြင်ဒီလူခွင့်ရဖွဲ့ကအစိုးရကစားပြည်သူ Richard Weir ကလည်း
The Burmese government should investigate impartially and independently
မြန်မာအစိုးရအနေနဲ့ဒီမြေယာသိမ်းခံရတာနဲ့ပတ်သက်တဲ့တိုင်ကြားချက်တွေအားလုံးပေါ်မှာဖက်မလိုက်ဘဲလွတ်လပ်အမိခိုကင်းကင်းနဲ့ စုံစမ်းစစ်ဆေးမှုတွေလုပ်ပေးသင့်ပါလေ။ပြီးရင်ဒီအမြေသိမ်းခံရတဲ့လယ်သမားတွေအတွက်သူတို့မြေတွေကိုပြန်ပေးတာဒါမှမဟုတ်တလောက်လာလာရော့ချီးပြန်ပေးတာမျိုးတွေလုပ်ပေးသင့်ပါလေ
။တကယ်တော့အခုလိုမြေသိမ်းခံရပြီးထမင်းငတ်ချလျှော့စားကြရတာအပြင်ကျန်းမာရေးကုန်ကျစရိတ်တွေခလိတွေရဲ့ပညာရေးစရိတ်တွေပါမပေးနိုင်ခဲ့တာမို့လက်ရှိအစိုးရရဲ့နှေးကွေးလုံးနဲ့မြေယာဆိုင်ရာဖြည့်ရှင်းမှုပေါ်အားမလိုအားမရဖြစ်နေကြတယ်လို့ဒီအစီအစဉ်စာထဲမှာထောက်ပြထားပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်။တော်ရရှိမှာခင်ဗျာ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွပ်စွာခံရတဲ့ရိုက်တာတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမနေ့တုန်းကရန်ကုန်တရားရုံးမှာဒုတိယနေ့အဖြစ်ထွက်ဆိုချက်တွေပြီးခဲ့ကြပါတယ်။မနေ့ကရုံးထုတ်ခဲ့တဲ့အခြေအနေတွေကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကအင်းတင်ရွာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းလိုက်နေတော့အဖမ်းဆီးခံခဲ့ရတဲ့ writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတာကြောင့်တကယ်လို့သူတို့မှာပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မှဆိုရင်သူတို့တွေထောင်ဒဏ်၁၄နှစ်အထိကြာခံရဖို့ရှိနေပါလေ။မြေလုံးကဒုတိယမြောက်နေ့အဖြစ်တရားရုံးမှာကြားနာစစ်ဆေးမှုတွေလုပ်ခဲ့တော့ကတရားရုံးရဲ့မေးမြန်းချက်တချို့ကိုသတင်းတော့ကိုကျော်စိုးဦးကတရားရုံးကအထွတ်မှာရှင်းပြပါလေ။
ကတိရိုက်တာမှာဒီနိုင်ငံဒီနိုင်ငံခြားသတိပေါက်တွေလို့ပုံစံမျိုးဆိုတော့ခြားနိုင်ငံတွေကအဆူဆူပေါက်ကိုပဲကျွန်တော်လုံးဆုံးလို့ပုံစံမျိုးဥတည်တဲ့မိခင်ကမေးရမေးရအောင်ပြောရပါတော့တော်တော့လေကျွန်တော်တို့အနေနဲ့ကတော့သတိသမားကဒီသတိလုံးတွေပဲလုတ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ကအဓိကဆက်ဆက်သွားပါတယ်
သတင်းသမားကိုဝါလုံးကတော့သူတို့မတရားခံရတဲ့အဖြစ်အပျက်တွေကိုတရားရုံးမှာပြောခွင့်ရခဲ့တယ်လို့ဆိုပါတယ်
ကျွန်တော်တို့မတရားခံရတာကိုယင်းထဲမှာကျွန်တော်ခုနလရှိလာပြီးကျွန်တော်မျိုးသိခင်ရပါတယ်ဒီကိစ္စတွေကိုဟိုပြောပြပေးမယ်လို့ဘယ်သူမှကျွန်တော်တို့ဒီအနာမိုက်ဖွဲ့စည်းရရေးယူဆောင်ရတာမျိုးနားထောင်တာမျိုးမလုပ်ခဲ့တဲ့အခါကျတော့ခုလိုတရားရုံးတော်မှာကျွန်တော်အမှန်တိုင်းပြောခွင့်ရတာကိုကျွန်တော်အနေနဲ့အရန်ကိုကြီးနေအားရပါတယ်ကျွန်တော်တို့မတရားခံခဲ့တဲ့ကိစ္စတွေကျွန်တော်တို့ဒီနေ့ပြောခွင့်ရပါတယ
်သူတို့ကိုဖမ်းဆီးခဲ့တော့ငါအနေရောင်ခေါင်းစွတ်တွေသူတို့ကိုဆွတ်ပြီးစစ်ကြောရေးစခန်းတစ်ခုကိုခေါ်ဆောင်သွားခဲ့ကြအောင်အဲ့ဒီမှာအချိန်နှစ်ပတ်လောက်ထိန်းသိမ်းခံခဲ့ရကြအောင်သူတို့ကိုဖမ်းဆီးစစ်ဆေးတဲ့ကာလတစ်လျှောက်လုံးမှာရှုပ်ဝက်ဆာရက်ဆာရန်တွေသူတို့နဲ့အတူရှာဖွေတွေ့ရှိတယ်ဆိုတဲ့ကိစ္စကိုစစ်ဆေးမင်းမြတ်တဲ့သူတွေကမမေ့ခဲ့တဲ့အကြောင်းဒါပေမဲ့လည်းရခိုင်ပြည်နယ်မောင်တော်ဒေသနဲ့ဆိုင်တဲ့သတင်းလုတ်တာတွေကိုတော့မေးမြန်းခဲ့တဲ့အကြောင်း၂နာရီကြားတစ်ခါသူတို့ကိုစစ်ဆေးမေးမြန်းနေတာကြောင့်သူတို့တွေတုံးရက်အိတ်ခွင့်မရခဲ့ဘူးလို့ကိုဝါလုံးကပြောပါတယ်။အခုဆိုသူတို့နှစ်ဦးဖမ်းဆီးခံခဲ့ရတာ9လကျော်ရှိနေပြီပဲလေ။မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကသူတို့ရဲ့အမှုကိုမျက်မျက်တရတဲ့မှန်မှန်ကန်ကန်ဆုံးဖြတ်ပြီးတော့ဆောင်ရွက်ပေးလိမ့်မယ်လို့ကိုဝါလုံးကတော့မျှော်လင့်နေပါတယ
်။အခြေအနေထိအောင်လည်းပဲကျွန်တော်တို့မှမျှော်လင့်ချက်တွေအများကြီးဆက်ပြီးတော့ရှိနေပါတယ်။ကျွန်တော်တို့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးစနစ်ကအများတဆုံးကျွန်တော်တို့အပေါ်မှာအလုံးစုံဆုံးဖြစ်အောင်ဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ခုချိန်ထိအောင်ကျွန်တော်အပြည့်အဝယုံကြည်နေပါတယ
်။မနေ့တုန်းကတရားရုံးမှာအစိုးရရှိနေဦးကျော်မင်းအောင်ရဲ့မေးမြန်းချက်တွေကကိုဝါလုံးတို့သတင်းသမားနှစ်ဦးရဲ့လှုပ်ဆောင်ချက်တွေကြောင့် Reuters သတင်းဌာနကဘလို့အကျိုးမြတ်တွေရခဲ့သလဲ။သူတို့တွေဘလို့ငွေကြေးမြုပ်နဲ့လှုပ်ခရရသလဲ။ကိုဝါလုံးရေးတဲ့သတင်းဆောင်မတွေကိုအမေရိကန်ပြည်တော်စုမှရှိတဲ့ Reuters သတင်းဌာနချုပ်ကပို့ခဲ့သလားစတဲ့မေးခွန်းတွေကိုမေးခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံတော်လေးဝက်ချက်စာရွက်စာတမ်းတွေသူတို့နဲ့အတူလက်ဝဲတွေ့ရှိခဲ့တယ်ဆိုတာကိုသိသလားလို့လဲအစိုးရရှိနေဥကြုံမင်းအောင်ကမေးပါတယ်။ကိုဝါလုံးပြန်ဖြေခဲ့တာကတော့သူတို့ဖမ်းမခံရခင်မိနစ်ပိုင်းတွင်သူတို့လက်ထက်ကိုပေးခဲ့တဲ့စာရွက်စာတမ်းတွေဟာနိုင်ငံတော်လေးဝက်ချက်တွေဟုတ်မဟုတ်သူတို့မသိဘူးလို့ပြန်ဖြေခဲ့ပါတယ်။ကိုဝါလုံးတို့ရဲ့အမှုစစ်ဆေးတာကိုဇူလိုင်လ22ရက်နေ့အထိစိုင်းငံ့ထားမှာဖြစ်ပြီး23ရက်နေ့ကျရင်တော့ကြားနာစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့တရားသူကြီးဥယဲလွင်ကပြောပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်တူဖို့ရေလုံငန်းကမြေပြိုကျရာမှာလူများပြပိတည်ဆုံးခဲ့ပြီးတဲ့နောက်အခုခါရှာဖိုးရေးတွေကိုရက်လိုက်တယ်လို့အခင်းဖြစ်တဲ့နေရာကိုလည်းယာယီပိတ်ထားလိုက်ပါတယ်။ဒါပေမဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကတော့အနေရရှိတဲ့လောက်ွက်တွေကိုအပြီးတိုင်ပိတ်ပစ်ဖို့အတွက်တိုက်တွန်းလိုက်ကြပါတယ်အကြောင်းစုံကိုမတ်စုမောင်ကအစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့စနေနေ့မိုးလွယ်ပိုင်းကကချင်ပြည်နယ်မိုးညင်းခရိုင်ဖားကန့်မြို့နယ်လုံခင်အုပ်စုစက်ခါကျေးရွာအနီးကမဟာအစပထမကြောက်စိတ်တူဖော်ရေးကုမ္ပဏီရဲ့ကြောက်စိတ်လုတ်ကွက်ကပယံပြိုကျခဲ့လို့ရေပစဲကြောက်ရှာဖွေနေတဲ့သူတွေအမျိုးသမီးတွေပါဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်စစ်ရုံတွေကိုအရေးပေါ်ပို့ဆောင်ပြီးတော့စေကူတာမှုပေးခဲ့ရပါတယ်မြေစာပုံအောက်မှာလူတော်တော်များများပျောက်ဆုံးသွားဖွယ်ရှိပေမဲ့လို့ရာသီဥတုနဲ့မြေစာပုံလုပ်ငန်းခွင်အနေထားအရာ ရှာဖွေကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်တန့်ထားလိုက်တယ်လို့ဖားကက်ဒေသခံလည်းဖြစ်နေပြည်တော်သတင်းသမားတဦးလည်းဖြစ်တဲ့ကိုစောမိုးထက်ကညီစာပုံပြကြတဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါဗျာ။အဲ
့ဒီနေ့မှာလည်းရှာဖွေမှုရပ်ဆိုင်ဆိုတော့နောက်ပြီးလည်းရှာမရတော့တဲ့အခါကျဒီနေ့ချင်းဒီရှာဖွေမှုတွေရပ်ဆိုင်ပြီးတဲ့တော့နောက်လည်းရှာမှာမဟုတ်တော့ဘူး။ရှာလို့လည်းမရဘူး။ဘာလို့လဲဆိုတော့ပြူပြီးတာညီစာကမ်းပါကနောက်ကပြန်တဲ့ညီစာလည်းဘိုးရွာတဲ့အခါကျတော့တဖို့ဖို့ပြူနေတာပေါ့နော်။တဖို့ဖို့ပြူနေတဲ့အခါကျတော့အဲ့ဒီအောက်ပြူကျသွားတဲ့နေရာကိုစင်မင်းတည်းသွားပြီးတော့ဘဟုရီနဲ့စက်တွေနဲ့ဟိုဟာတူးစွာရှာဖို့လည်းမရဘူး။အောက်ကဘလို့ဆိုရည်ရည်ရှိတဲ့တဲ့ကိုကမ်းပါပြူကျတဲ့အခါကျတော့နွန်နေလို့တော့ဖြစ်နေလေ။မိုးကလည်းဇက်တိုက်ရွာတော့ရှာဖို့လို့မလွယ်ဘူးကြ။ဒီဆုံးသူအလောင်းရတဲ့ဟာပေါ့နော်အလောင်းရတဲ့ဟာက16လောင်းဖြစ်ဖြစ်ချင်းလေးက15လောင်း16ရက်နေ့မှာ3လောင်းအဲမြေကြီးနာဆင်းဟိုသွားရင်လည်းလမ်းမှာပြေးတာ2လောင်းအဲလူပြောက်တိုင်လာက6ရက်အလုံးပေါင်း24ရက်ကိုကျွန်တော်စီရင်ပြုစုလို့ရတော့ဆိုမြေကြီးနာဆင်းဟိုပို့လိုက်တာ19ရက်2ရက်ဆုံးသွားတယ်ပေါ့နော်နောက်ဒီကလုံးကင်းဆင်းဟိုမှာ73ရက်ဘာကံစီမှာ73ရောက်ဘာကံစီမှာအတွင်းလူနာဖြစ်က6ရောက်မြို့တန်ဆောင်ကြီးရဟိုရက်ကမေးရတော့အသက်အန္တရာယ်ဆိုးရရတဲ့လူနာတော့မတွေ့ရပါဘူးတဲ့လောလောဆယ်စိတ်ကြည့်တတ်ခံယူရတဲ့လူနာတွေပဲပါပေါ့နော
်အခုလိုမျိုးလူစုလိုက်ပြုံလိုက်တိဆုံးခဲ့ရတာတွေမကြာခဏဖြစ်နေရတဲ့အတွက်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအန္တရာယ်များတဲ့အန္တရာယ်ရှိတဲ့နေရာတွေကိုလုံးဝပိတ်သိမ်းပစ်လိုက်တင်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံဒေါ်တွဲဘူးကတိုက်တွန်းပါတယ
်ဒီဖက်ကန့်ရဲ့အခြေအနေကတော့အလုံးလုံးတော့မဖြစ်ဘူးကျမတို့ကြည့်တာပေါ့နော်ဒီဥပဒေပေါ်ထွက်လာတဲ့အထိဒီလောက်ဝန်းကျင်ကိုရပ်ဆိုင်လိုက်တာတော့အကောင်းဆုံးပဲဘယ်နေရာမှလုံခြုံစိတ်ချရတဲ့နေရာဆိုတာမရှိတော့ဘူးလက်မျိုးထိုးပြလို့လည်းမရတော့ဘူးအဲ့ဒါကြောင့်မို့ဒါပိတ်သိမ်းလိုက်တာတော့အန်တီအကင်းဆုံးလို့မြင်တယ်စိတ်လိုက်ပြီးမှနောင်လုံးမယ်ဆိုရင်လည်းပေါ့နော်တကယ်ပြန်လည်ဆောက်ဖြစ်ပြီးမှလုံးသိမ့်တယ်လို့မြင်ပါတယ်ရှင
်ကြောက်စိမ့်ပြင်းနေပါလုံးကျော်စီကမဲ့တူဖို့မှုကြောင့်ဒီလိုမျိုးလူတွေတိတ်ဆုံးရတာတဘာဝပတ်ဝန်းကျင်နဲ့ခေဟာစနစ်ဆူဆူဝါဝါထိခိုက်မှုတွေဖြစ်လာနေတာကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေပြဋ္ဌာန်းသင့်ပြီလို့ကချင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်ခဲ့ဘူးတဲ့ဒေါ်ထွဲဘူးကပြောပါတယ
်တက်စီပြည်တော်စုလွှတ်တော်မှာကြောက်မြတ်ဥပဒေပြုပြင်နေရပေါ့နော်အဲ့ဒီကြောက်မြတ်ဥပဒေကိုအမြန်ဆုံးရေးဆွဲပြီးမှဒီဥပဒေရေးဆွဲဖို့လိုတယ်ဒါမှပဲကျမတို့ဥပဒေတွေဒီဥပဒေဟိုဘက်ကချက်လာပြီဆိုလို့ရှိရင်ကျမတို့ကချင်ပြည်နယ်မှာဒီအသေးစားကောင်းရဲ့ထုတ်လုပ်ခွင့်နဲ့ပတ်သက်မှာပေါ့နော်ဥပဒေပြဋ္ဌာန်းနိုင်မှာဖြစ်တယ်ပေါ့
အခုလိုမျိုးဖားကက်နေပြည်တော်မှာမိမိတို့ရဲ့နိုင်ငံသားတွေဒုက္ခရောက်နေရတဲ့အဖြစ်ကိုတော့နိုင်ငံတော်ဆိုးရဘက်ကဖြစ်စဉ်ကိုစုံစမ်းစစ်ဆေးပြီးကာကွယ်နိုင်မှုပို့ပြီးတော့မှထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့မြေကြီးနာဒုက္ခပေါင်းခြေဆိုင်ကချင်အမျိုးသားကွန်ကရစ်ရဲ့တွဲဖက်အတွေ့အမှုဦးစင်ဝါလာကပြောပါတယ
်ကျောင်းကအရင်တော့ကလည်းဒီကြောက်စိတ်မူဝါဒနဲ့ပတ်သက်ပြီးမှစိုးတင်သွင်းတာဟာလေရှိပါတယ်ကြာဟို6ချက်ရှိပါပြီအ6ချက်ကနေ3ချက်ကတော့လွတ်တော်တဲမှာလက်ခံပေးတဲ့အနေထားထဲမှာရှိပါဆက်လက်ပြီးတော့အဲ့ဒါကြောက်စိမ်းပြန်စားတဲ့သူ့ဖို့မှုမူဝါဒတွေကိုလည်းဒီဒေသခံနဲ့လက်ရောညီချင်လို့ရှိအောင်ဖြစ်ဖြစ်လာတဲ့ပြဿနာတဘာဝစုစုတွေကအစတာဝန်ခံတာဝန်ယူမှုအပိုင်းကိုဒီလုံလန်းရှင်ကြီးဘက်ကနေလှုပ်ပေးနေချင်လဲပြီးတော့တော့ဒီအစိုးရဘက်ကနေလည်းအဲ့ဒါကိုသတ်သမှတ်ကြီးတိတိကျကျနော်စနစ်စကြလေးပြင်ဆင်ထားစီမူပါတယ်ဗျ
ဖားကက်ဒေသခံသတင်းသမားကိုစောမိုးထက်ကတော့အခုလိုမျိုးဖြစ်စင်နေတော့မဖြစ်အောင်ဆိုရင်တော့အစိုးရပိုင်းနဲ့ကုမ္ပဏီတွေဘက်ကတာဝန်ရှိတယ်လို့ရေမစင်းကြောက်တွေဘက်ကလည်းအတည်ရများလို့တဲ့နေရာတွေမှာတွားပြီးတော့ကြောက်ရှာတာတွေမလုပ်ဖို့အရေးကြီးတယ်လို့သတိပေးလိုက်ပါတယ်
ကျွန်တော်တို့အပြစ်တင်နေတာလည်းနှစ်တည်းလည်းမနေတော့ဘူးကျွန်တော်တို့အပြစ်သာတင်နေတယ်ကြောင်းလဲမှုတွေဒီတည်ဆုံးမှုတွေရော့ရမှာတော့ဒီနေ့ဆိုအရန်မြင့်တက်လာတယ်ပေါ့နော်နှစ်ဝက်ပဲရှိသေးတယ်လူတရာကျော်သွားတယ်လူတရာကျော်သွားပြီးဒါတော့မှကျွန်တော်တို့မော်တိုင်းမော်တိုင်းမှာမတော်တဆအကျဉ်းအနေပြုတ်ကြလို့အဲ့လိုမျိုးတဦးနှစ်ဦးတည်တဲ့ဟာလေးတွေကျွန်တော်တို့စိတ်ရင်းယူမထားဘူးရှင်းပြရအောင်အစုလိုက်အပြုတ်လိုက်ဒီနေ့ဟာဒီပဲကျွန်တော်ကအကျဉ်းရင်းနဲ့စရင်ပြုစုခါတာပေါ့ဥပမာအထူးထူးကျွန်တော်ဆိုတော့အဲ့တော့ကျွန်တော်ကအပြစ်မတင်မနဲ့ဗာလဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဗာလုံးနိုင်တယ်လေပေါ့တခုချင်းတခုချင်းဒီမှာအခုလူသားရအဖွဲ့ကြီးတွေကဒီလိုအန္တရာယ်ရှိတဲ့နေရာတွေကိုမတူးဘူးပေါ့ဗျာတားပြရတယ်ပေါ့ကျွန်တော်တို့အဓိကကကိုလူတွေကိုကိုတားတော့ဘယ်လိုဒီနေရာအန္တရာယ်ရှိရင်မတူးနဲ့တောက်ကြောဘလောက်ကောင်းကောင်းကိုလူတွေကိုမတားဘူးဆိုပြင်းဦးမှာ
မကြခဏမြေစာပုံတွေပြိုကျတဲ့အတွက်လူရတဲ့ချီတည်ဆုံရလေးရှိပေပဲလို့အခုချိန်ထိကတော့ပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရနဲ့လွှတ်တော်ဒီဒီကတာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ့်တွေရဲ့လုပ်ငန်းကိုလုံခြုံရေးအဲ့ဒီဒေသမှာရှိနေတဲ့သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်ပေးနေတာတွေမရှိသေးဘူးလို့လည်းဖခန်ဒေသခံတွေကပြောပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီUA American တန်ကဘလူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစီကုန်လက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
အရင်စိတ်ဆိုးရလက်ထက်နဲ့တော့မတူပါဘူးဒီအချိန်မှာတိရုပ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်နေသွားပြီဆိုတဲ့အခါကျတော့သူ့ရဲ့
ငါကတော့တရားလီလိုင်းဆွေးနွေးကောင်းကိုပြန်လဲတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြကြတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပူးခြားချက်စာရတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဒေါ်လှလှတန်းနဲ့အတူကောက်ထုတ်တင်ပြပေးပါမယ
် The Asian Post သတင်းစာမှာMyanmar's dangerous jade trade, Myanmar နိုင်ငံရဲ့အန်ရဲကြီးလာတဲ့ကြောက်စင်းအယောင်ဝယ်ဆိုတဲ့ခေါင်းကြီးနဲ့ Aegis Arafin ရေးတာတဲ့ဆုံးမကနေကောက်နှုတ်တင်ပြလူပါလေ။ဒီသတင်းမှာစစပိုင်းကဖကမြောက်ပိုင်းလုံကြီးမှာမြေပြိုမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပြီးပြိုနေတဲ့မြေကြီးအောက်မှာပိတ်မိနေတဲ့ဗနယောက်ထရှိနိုင်မယ်ဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေပေါ်ပေါက်စေခဲ့ပါလေ။ဒါဟာမြန်မာနိုင်ငံမှာကြောက်စင်းတွင်မြေပြိုမှုဟာပထမဦးဆုံးချိန်နဲ့မဟုတ်ပါဘူး။ဒီမြေပြိုမှုတွေဟာကြောက်စိမ့်အများဆုံးထွက်တဲ့ဖကမှာဖြစ်တာတွေ့ရပြီးမြန်မာနိုင်ငံဟာကမ္ဘာအရေးသွေးပြည့်နေတဲ့ကြောက်စိမ့်80ရာခိုင်နှုန်းထွက်တဲ့နေရာလေးဖြစ်ပါတယ်။အဂတိလိုက်စားမှုနဲ့ပတ်ဝန်းကျင်ထိခိုက်မှုတို့ကိုစုံစမ်းစစ်ဆေးနေတဲ့ Global Witness အဖွဲ့ကြီးဆိုရ2014မှာကြောက်စိမ့်ထုတ်လို့ရမှာဒေါ်လာ31ဘီလီယံရခဲ့ပြီးလွန်ခဲ့တဲ့10နှစ်တာအတွင်းမှာဒေါ်လာ122ဘီလီယံရရှိခဲ့တာဖြစ်ပါတယ်။ဒီလိုဘီလီယံသိန်းနဲ့ချီရပေမဲ့ကြောက်စိမ့်တွင်တူသမားတွေရဲ့ဘေးရန်ဒီရဲ့ကင်းဖို့တက်ဆိုင်ရာတို့ကလှုပ်ဆောင်ပေးနိုင်ခြင်းမရှိခဲ့ပါဘူးလူခံမှန်းကြီး3သိန်းလောက်မြန်မာနိုင်ငံရရကလာပြီးကြောက်စိမ့်တွင်နေမှာစင်စင်ရဲနဲ့လုတ်ကင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံထွက်ကြောက်စိမ့်ရဲ့စီးပွားရေးလုပ်ငန်းကိုမြန်မာစစ်ကောင်စီဘိုင်းတွေတရုတ်ကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတချို့တို့ကထိန်းချုပ်နေတာလည်းဖြစ်ပါတယ်ပို့လို့ဆိုတာကဒီကြောက်စိမ့်တွေကိုအင်းဒီချင်းတရုတ်နိုင်ငံကိုခုတ်ထုတ်နေခြင်းပဲဖြစ်ပါတယ်2016ဒီမိုကရေစီအသွင်မကူးပြောင်းမီကြောက်စိမ့်လုပ်ငန်းအခရီးလိုက်စားမှုနဲ့ပတ်သက်လို့ Global Witness ကစုံစမ်းကြရမှာမြန်မာစစ်ကောင်ဆောင်ပိုင်းကဒေါ်လာတန်းနဲ့ချီတဲ့ကြောက်စိမ့်အယောင်းဝယ်တွေမှာပါဝင်ခဲ့ပြီးတရုတ်နဲ့တိုင်ဝမ်တို့ကအဓိကဝယ်ယူကြသူတွေအနေနဲ့အခွန်ကင်းလွတ်ခွင့်ရအောင်လေလက်ဝါးရိုက်ခဲ့ကြတဲ့အတွက်2014တနှစ်မှာဒီမေကြောက်စိမ့်ကအခွန်ငွေဒေါ်လာ 6.2 ဘီလီယံနိုင်ငံကဆုံးရှုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းမှာမြေပြိုမှု2ချိန်ဖြစ်ခဲ့တာကိုကြည့်ချင်းအားဖြင့် NLD အစိုးရတက်လာပြီးတဲ့နောက်အပြောင်းအလဲသိမ့်မရှိဘူးဆိုတာကိုသိသာစေခဲ့တဲ့အကြောင်းနဲ့ပုံမူတင်းကျပ်တဲ့စီမံခန့်ခွဲမှတ်ပြီးထိထိရောက်ရောက်ဝီယူဆောင်ရွက်နိုင်ခြင်းမရှိရင်တော့ကြောက်စိမ့်တွင်တူသမားတွေအနေနဲ့ရေပေါ်စီလူဒန်းစားတွေရဲ့ခေါင်းပုံဖြတ်မှုကိုဆက်လက်ခဏရမှာဖြစ်တဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါလိမ့်ရှင
်။ပင်လုံကမြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုဆက်လက်ရှင်းတန်းနေစီတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အတွင်းအမြင်အပေါ်ဆောင်းပါးကိုထိုင်းနိုင်ငံတို့ The Nation သတင်းစာမှာဖော်ပြထားပါတယ်။လူတွေစကားပြောကြတယ်ဆိုတာပြစ်ခတ်နေတာတဲ့ပိုကောင်းပါလေ။ဒေသနာလေးကပြီးဆုံးသွားတဲ့27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးမှာတမ်းပြည်ရဲ့ညဉ့်ဉန်းရေးနဲ့ပြန်လည်ရင်ကြားစီရေးအတွက်အခြေခံကြတဲ့အချက်14ချက်ကိုသဘောတူညီမှုရရှိခဲ့ပါတယ်။လမ်းပြမြေပုံကကျေပြန့်လို့ရှုပ်ထွေးလာပေမဲ့ဘလောက်ထပ်သွားရမယ်ဆိုတာကပေါ်လွင်နေပါတယ်။ပန်းနိုင်ကိုတွေ့ထားပြီးပါပြီ။ဒါပေမဲ့သွားရမယ်ခီးကတော့တော်တော်ခက်ခဲပါတယ်လို့យေတာထားပါတယ်။ရှင်းမရဖြစ်နေတဲ့အကြောင်းအရာတွေထဲမှာညီလာခံကိုတက်ရောက်ဖို့လိုအပ်တဲ့သူတွေအားလုံးတက်ရောက်လာခြင်းမရှိတာဖြစ်ပါတယ်။ကိုင်းနာအဖွဲ့တွေတော်တော်များများမှာ ူရဲ့နေမြေပိုင်နဲ့ကာကွယ်ရေးအပါအဝင်လက်နက်နဲ့ဖြည့်ရှင်းနေတဲ့ကိစ္စတွေရှိကြပါတယ်2016ခုနှစ်မှာစပြီးကျင်းပခဲ့တဲ့ပင်လုံညီလာခံဟာအရင်သမရဦးသိန်းစိန်လက်ထက်ကပြုလုပ်ခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးသဘောတူညီမှု NCA ကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်အခုညီလာခံမှာ NCA လက်မှတ်ရေးထိုးထားခဲ့တဲ့အဖွဲ့၁၀ဖွဲ့လုံးတက်ရောက်လာခဲ့တယ်လို့လက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းမဟာမိတ်9ဖွဲ့ကလည်းဖိတ်ခေါ်ခဲ့ပါတယ်မဟာမိတ်ဖွဲ့ရဲ့ခေါင်းဆောင် KIA ဖွဲ့ကဂွမ်မိုဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဆက်နဲ့ဆွေးနွေးကြဖို့သဘောတူခဲ့ပါတယ်ဆွေးနွေးပွဲမှာရရှိခဲ့တဲ့သဘောတူညီချက်14ခုထဲမှာတော့နိုင်ငံရေးစီးပွားရေးလူမှုရေးမြေယာအသုံးချမှုနဲ့သဘောကပတ်ဝန်းကျင်ထိန်းသိမ်းရေးစတာတွေပါဝင်ပါတယ်တခြားအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးပင်လုံညီလာခံရဲ့ဥတီချက်တွေလမ်းလွဲသွားစီနိုင်တဲ့အကြောင်းချက်တွေအများကြီးရှိပါတယ်အဲ့ဒီထဲမှာတစ်ချက်ကတော့တက်မတော်နဲ့လူနည်းစုတိုင်းရင်းသားခေါင်းဆောင်တွေကြားမှာထားကြတဲ့သဘောထားတွေပဲဖြစ်ပါတယ်အခြေခံမူတွေဘလောက်ပဲသဘောတူညီမှုတွေရှိနေပါစေအမြင့်ကျယ်မှုနဲ့ကွဲပြားခြားနားမှုတွေကိုလက်မခံသေးသဖြင့်ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေဖို့ဆိုတာမနည်းစပ်နိုင်ပါဘူးမျှော်လင့်ချက်ကတော့ရှိနေပါသေးတယ်ဒီညီလာခံကြီးကနေတိလိုက်ရတဲ့အကောင်းဆုံးသတင်းကတော့တယောက်ကြသူအားလုံးနောက်တစ်ချိန်ထပ်ပြီးတော့တွေ့ဆုံဖို့အတွက်သဘောတူညီခဲ့ကြတယ်ဆိုတာပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာတင်ကားစာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ American Indian တို့အင်္ဂလိပ်စာတင်ကားစာတွေကိုဒေါ်လလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါလေ။စာလုံးပေါင်းက B A D bad ka soda မကောင်းတာ M O U T H mouth ကပါဇက်ဆိုတော့စကရက်ရုံရဲ့တိုက်ရိုက်အသေးပဲကတော့ပါဇက်ကဆိုတာမကောင်းတာပေါ့ရှင် idiom အသေးပဲကလည်းခက်စင်စင်လို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုညီညွန်းပြောလို့ရပါတယ်ဒီတော့နှစ်ပတ်တဲ့လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bad mouths her husband everywhere so he got fed up and is planning to divorce her
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကြွားရှင်းဖို့ပြင်ဆင်နေပြီလေလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမေ၊သူများအကြောင်းမကောင်းပြောမေ၊ကဲ့ရဲ့ပြောဆိုမေဆိုရင်ဘယ်လိုပြောမလဲ?
badmouth
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါတော့အင်္ဂလိပ်စာတင်ကားစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ diet လေးလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့နားဆင်တော်မူကြပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်း diet လေးလိုက်အစီအစဉ်ကနေပြီးတော့ကျေးဇူးပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအိန္ဒိယချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်။တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလိုက်ရေးဖွဲ့ UWSC ဝါပီသူစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့27ရာစုပင်လုံညီညာရေးညီလာခံကာလမှာဒီမြမထိပ်သီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနိုင်ခဲ့ပါတယ်မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညှိနှိုင်းဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတရအနေနဲ့ပါဝင်လာတာတွေ့ရပါတယ်ဒါကြောင့်မို့မြန်မာညီညာရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီညာရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကြွကြပါဝင်မှုကိုဘလောက်ထိလူလာလဲဆိုတာကိုကျွန်တော်တို့အခု daily life အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဥပမောင်စုပါ။တူကတော့ဒီလက်ရှိမြန်မာနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဇာတ်ရေးဆရာတူလည်းဖြစ်ပါတယ်။အဲနောက်တူကတော့ကုနေထွန်းနိုင်ပါ။ကုနေထွန်းနိုင်ကတော့ ISP ဒီဒီမဟာပြောနဲ့မူဝါဒကြီးကလေးလာရေးဖွဲ့ကြီးရဲ့ဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ Quarterly Magazine ရဲ့အ editor တူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့27ရာစုပင်လုံညီနိုင်ညီလာခံကိုတက်ရောက်လေးလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်စုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်စုကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဥမ္မောင်စုကြီးကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံက
လက်ရှိအထူးဖြစ်ပေါ်တော့ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံနေအောင်လို့ဒေါ်လေးတဲကြွကြွဆောင်ရလာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင့်ဘက်ကိုသွားနိုင်လားဆွေးဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ကျတော့အကောင့်ဘက်ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီညာရေးလုပ်ငန်းစဉ်စတဲ့အနေပြီးတော့တရုတ်ကိုယ်စားတက်ကိုဒေတာသူဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီအစ်မအရှိဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူးအဲဒီနောက်ပိုင်း2016ခုနှစ်မြောက်ပိုင်းမှာတရုတ်နဲ့စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲတရုတ်အနေနဲ့ဒီညီညာရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါလာတာတွေ့ရပါတယ်ပါလာတဲ့အပြင်ကိုမြောက်ပိုင်းအဖွဲ့တွေကို NCA ထိုးဖို့တိုက်တွန်းလာတာတွေ့ရပါတယ်အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲတော့အရင်ဘွားဝေရပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတက္ကသိုလ် NCO ပြောတာဟာ NCA မှန်ပြီးတော့မို့ NCA ဒီအစတိကျဖြစ်ပြီဆိုတော့ကိုယ်ဝီရတာခွဲရမှုတွေတော့ရှိပါလိမ့်မယ်။ဒါပေမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2018နဲ့မှာ FNPCC ဆိုပြီးတော့မြောက်မိတ်ဖွဲ့တစ်ခုပေါ်လာတယ်။ဒီဖွဲ့ကလည်း NCA လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီညဝဲဖွဲ့တွေကမှဆက်သွယ်မှုကတဖြည်းဖြည်းတက်တော့လာ။အဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတိုက်တိုက်ပါဝင်မှုကပိုးပြီးတော့အဲပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲမြောက်ပိုင်းဖွဲ့တွေကိုကျွန်တော်ညီလာခံရအောင်တိုက်တွန်းတွန်းပို့လာတယ်အခုတတိယကြိမ်မှာလည်းတွန်းပို့လာတာတွေ့ရတယ်အဲဒါတရုတ်ကစစ်ဆန်ညီနိုင်မှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိဘူးပဲတတိယကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့ကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်နေရတဲ့အချိန်တွေတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာဥပုံစုဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာနောက်ထပ်ပင်နယ်ရှင်ရဲ့ကုနေထွန်းနိုင်ကိုကျွန်တော်ညွှန်ပြပါတယ်ကုနေထွန်းနိုင်ကြားပါလားခင်ဗျာ
ကဲ
ကြားပါဟုတ်ကဲ့ခုနကုနေဥပုံစုဆွေးနွေးသွားတယ်လေကုနေထွန်းနိုင်ကြားမိပါပါသူကတော့လက်ရှိလက်တတော်ကာလမှာတော့တစုံတရာအကျိုးတော့ဖြစ်နိုင်တယ်ပေါ့နော်ကုနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒီလောက်ထိတဲတဲဝဝနဲ့ညီငယ်လုပ်ငန်းစဉ်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပစ်ပေါ့ဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်တို့မြင်လာတော့ဗောနော်ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစင်တစားကျွန်တော်တို့ကျင့်တုံးလာတဲ့အဂျွေထရက်ဗောနော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအမြဲတမ်းဒီတုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲတုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြူတူအနေနဲ့ဒီပုံစံကိုပြုမိကြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးခုတုန်းကဝါဂျီကွန်ဂျီတက်ပါတီနဲ့ဆက်ဆံရေးရဆောင်ဒီဘက်နောက်ပိုင်းရောက်ပိုင်းဖွဲ့ယူဆက်ဆံရေးပြေဆောင်တော့နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်ဆုံးအစိုးရနဲ့ဆက်ဆံလို့မရအောင်ဆိုရင်ဒီဆက်ဆံခြင်းနဲ့လူကိုပါတီချင်းဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရေးချိုင်းမှာလည်းဒီပုံစံတိုင်းပဲပါလာတယ်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်တယ်လို့ပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးနွေးပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတဲ့အဲအားရစရာရှိတယ်ဆိုတဲ့အတန်တွေလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့အားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်ဆိုပြောလာတယ်မှာလည်းပါပါတယ်ဟိုဒီရောင်းဝန်းကုလန်ကြောင့်တကွင်းတော့ဒီဘက်ကစီဝါရေးဇင်းကြံကိစ္စပေါ့ကျွန်တော်ကတော့အဲ့ဒါတက်ဟိုနည်းနည်းလေးပို့ပြီးတော့တွေးကြည့်တယ်တကယ်တမ်းကဒီရောင်းဝန်းကုလန်ကြောင့်တကွင်းကိုစီဝါရေးဇင်းကြံကိစ္စလို့ဆိုတာကဒီစပိုင်လာပေါ့ဒီဖြတ်ရင်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုပ်မယ်ဆိုလည်းလုပ်လို့ရတယ်တက်စစ်တက်ကလုပ်မယ်ဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ကိုင်တွေဆိုတာလည်းကျူကျူမယ်လို့ပြောရတယ်ဆိုတော့ဒီရေရွှေရှင်းရှင်းပြောရဲဆိုရင်ပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ချင်းတန်းကြီးကဘယ်လိုပဲဥတည်နေတယ်ဆိုတော့ဒီမာကြီးထဲမှာရှိနေတဲ့အားစုတွေအားလုံးကိုသူကဩဇာလွှမ်းမိုးမှုရှိတယ်သူ့ကိုပြီးခိုရမယ်ဆိုရင်ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တော့မြင်တယ်ဒီပုံမှန်မှုဒီလိုပဲကျွန်တော်တို့အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေသူရဲ့ဩဇာကလည်းအရင်စိုးရလက်ထက်နေတော့မတူပါဘူးဒီအချိန်မှာတိကျမကောင်းကြောင်းပြောဖို့ပြောရတယ်ဆိုတော့အတော်နေသွားပြီဆိုတဲ့အခါကျတော့သူ့ရဲ့ဩဇာအာဏာကတော့ဥအရင်ဆိုးရလက်ထက်ဒီမြန်မာပြည်မှာပို့ပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရဩဇာအာဏာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်။သူကလည်းဒီအချိန်မျိုးပဲသဘောကျတယ်ဒီအချိန်မျိုးပဲလိုချင်တယ်လို့ယူဆတယ်။အဲ့ဒီအခြေအနေတွေအတိုင်းဆက်ရှောင်နေလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကုမမောင်ဆိုးရကုနေထွန်းနိုင်ကိုလီလိုက်ပေါ်မှာခဏနေပြီးတော့ခင်ဗျာကျွန်တော်တို့ရှင်နေချိုးဖိတ်ခေါ်ချင်ပါတယ်။ကျွန်တော်ပြင်းဆုံးကုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုလွန်းဆောင်ကလက်ရှိကချင်ငင်းငန်းရေးဆုပ်ရှားမှုကော်မတီမှာလည်းပါတယ်လက်ရှိကချင်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငင်းငန်းရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့ကုလွန်းဆောင်ကကျွန်တော်ကကုလွန်းဆောင်အမည်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကုလွန်းဆောင်အမည်အရင်ဆုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်းဆောင်ဘယ်လိုများမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒါကတော့တစ်သက်ကကျွန်တော်တို့ဒီတချင်တိုင်းတာတယောက်အနေနဲ့ကျွန်တော်တို့ဒါလည်းလည်းနဲ့ကျွန်တော်တို့ကြိုးစားပါတယ်ဒီဒီနိုင်ငံကနေကျွန်တော်တို့မြန်မာပြည်ရင်းချမ်းရေးဒီဆောင်မဖြစ်ချင်ပေါ်မှာတစ်သက်ချွတ်ချွတ်နဲ့ကျွန်တော်တို့ပါဝင်တာဒါဖြစ်တင်တာကြာပြီလို့တောင်းမှကျွန်တော်တို့ဒီမြင်ပါတယ်ဒါမဲ့တစ်သက်ကပြောမယ်ဆိုရင်ဒါကအာစေတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောဆန္ဒနဲ့မဟုတ်ပဲနဲ့တစ်သက်ကချီးအားပုံတန်နဲ့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်ပါဖြစ်လို့လည်းရှိရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတင်းကန်နမခေါင်းလေးနဲ့ကျွန်တော်တို့ဒီသူတို့ဒီရန်ကုန်စံယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီချင်းလေးတွေကို MCA ထိုးရမယ် MC ခင်ဗျားတို့ကချင်းဒီ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲစိုက်တွန်းတဲ့ပုံစံတည်းကျွန်တော်တို့မြင်နေရတယ်ဆိုတော့အထက်ကတန်းကြည့်နေဆိုရင်ကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းကြီးအခန်းကဏ္ဍမှာဥမတာမအရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံလေးယုံကြည်ပါတယ်ဒီတရုတ်နိုင်ငံနဲ့ဒီတက်တက်ချာချာပေါဝင်တာကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်ဆက်မလို့ဘက်ကနေအင်တာနက်ထုတ်ဆစ်စမှုတွေဖြစ်နေတဲ့အချိန်တော်တွင်းမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုစုံမြင်းနာမြို့နယ်တွင်းအတော်တွင်းမှာစမှုစုံစီမံကိန်းဧက9000ကို data ခံတယ်နဲ့ရှင်းလင်းတယ်မှုမရှိပဲနဲ့ဒီဒီအစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြင်းနာမြို့မှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data ခံခေါင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိပဲနဲ့နေပြည်တော်ဘဟုအစိုးရနဲ့ပဲရှင်းလင်းပြီးမှတရုတ်မြန်မာဆက်ဆံရေးနဲ့ဆက်ဆံရေးကျွန်တော်တို့အဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်ခဲ့တာတွေပြီးရင်ကျွန်တော်တို့ဒီ data ခံတွေရဲ့အာလူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံတရာကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီအာစစ်တပ်ရေးရာကိုလည်းကျွန်တော်တို့ပြန်ကြည့်နေဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့နေဆက်ဖြစ်ဆက်တဲ့တရားငားမှန်ပြီးမှာပဲရှိဖြစ်တဲ့အချိန်မှာပဲတရုတ်တယုံတက်ကနေကြုံပြရတော့ပြမှုရှိတယ်နဲ့ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေတာတွေမှာကျွန်တော်တို့ GPN ဒါမှကဒေတာအနှံ့အပြားမှာတမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေကြုံပြရတော့ပြမှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြေမိပါတယ်ဆိုတော့ဒီကျွန်တော်တို့ဒီမှာဒီရဲ့လက်ရှိရင်းချမ်းရေးပေါ်မှာမြန်မာတမတော်ရဲ့အခန့်ကဏ္ဍဟာဒီမှာတမအရေးပါပါဆိုတော့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ခုနဆရာတို့ဆွေးနွေးတယ်လို့မျိုးကျွန်တော်တို့တရုတ်နိုင်ငံကတော့အတိုင်းအတာတစ်ခုအကြည့်ကျွန်တော်တို့မြန်မာတမတော်ကိုတော့လည်းကောင်းမြန်မာပြည်အစိုးရကိုတော့လည်းကောင်းအတိုင်းအတာလက်နက်ကိုတော့လည်းကောင်းအတိုင်းအတာတစ်ခုအကြည့်ဒီဘက်ကနေတင်းအားပေးနိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါကြောင့်မို့မြန်မာဒီမြန်မာအင်ဂျင်နီယာဆောင်မှုအပေါ်မှာတရုတ်ဒီအစိုးရအနေနဲ့ကျွန်တော်တို့လဲလဲနဲ့နဲ့ထားပြီးမှကျွန်တော်တို့ဒီ data ခံတိုင်းတာဒီတွေအလုံးပူပေါင်းပါဝင်နိုင်တဲ့အနေအထားတွေကိုလည်းဒီကျွန်တော်တို့အရေးကြီးတဲ့အမတော်အစိုးရဒီတိုင်းကလည်းနဲ့ကံကြီးချားတဲ့မှာကျွန်တော်တို့ဒီအစိုးရအနေနဲ့တော့လည်းကောင်းတိုင်းအသည့်တမ်တမ်တော်အနေနဲ့တော့လည်းကောင်းတနင်္ဂနွေလုံးအပြည့်အခက်ရရှိရေးကိုကျင်းညာပေးချပြီးမှကျွန်တော်တို့ဒီမတရားအတင်းတွေကိုကျွန်တော်တို့ကတရားဝင်ထုတ်ပြပြီးတူတူဒီအားလုံးပူပေါင်းပါဝင်နိုင်တဲ့ငင်းချမ်းရေးအခြေအချင်းကိုပွင့်လင်းမြင်သာတင်တာတဲ့အားလုံးကျွန်တော်တို့ပွင့်လင်းချပါတော့စေတနာအမှန်နဲ့အားလုံးinclusive ဖြစ်နိုင်အောင်ကျွန်တော်တို့အဖန်ဒီပင်နိုင်ငံတော်ပူပြီးမှတင့်တော်မလို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုလေးကိုမောင်ဆိုးကိုအရင်ဆုံးမေးချင်ပါတယ်ခုနကမြောက်ပိုင်းအဖွဲ့ရင်းနဲ့ပတ်သက်လို့ပါပဲမြောက်ပိုင်းအဖွဲ့ရင်းကတရုတ်ကနေပြီးတော့တစုံတရာဖိအားပေးပြီးတော့ NCA လက်မှတ်ထိုးခိုင်းတယ်နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှညီလာခံတက်တော့ကလည်းဈေးနှုန်းရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုပ်လို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့အချိန်မှာလုံခြုံရေးအစသူတို့ခေါ်လာတဲ့အချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျာမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျာ
မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဆိုတာနဲ့ဆိုတာတဲ့မြောက်ပိုင်းဖွဲ့တွေနဲ့မြောက်ပိုင်းဖွဲ့များသည်ညစတရုတ်နဲ့ဇာတရားတခြားမှာရှိပြီးတော့မိမိလူကဆက်ဆံရေးတွေရှိတဲ့အတွက်တရုတ်နဲ့ကင်းလို့မရဘူးလို့ပြောရမှန်ပါတယ်ခင်ဗျာအဲ့လိုအနေထားအောက်မှာဒီနောက်ပိုင်းအဖွဲ့ကငင်းငင်းလုံငန်းစီကိုတွန်းလာတယ် NCA ထုံးကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ပိုင်းအဖွဲ့ကြီးရဲ့တုံ့ပြန်မှုကလည်းပဲပြောပြောတိုင်းခေါင်းငိမ့်နေအစ်စ်မှာတော့မရှိပါဘူးအဆိုလိုတာကတော့ NCA ထုံးဖို့နဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSP ရဲ့တုံ့ပြန်မှုဆိုတာတော့သတင်းတွေမှာကျွန်တော်တွေ့ရပါမှာ KN ရဲ့တုံ့ပြန်မှုအစရှိအဖွဲ့ပေါင်းစုံအသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့ကကျွန်တော်တို့က welcome ကျိုးစိုးတာတခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချက်မှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးရစေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO အကျိုးစီးပွားအတွက်ပဲဖြစ်စေเนา ပြင်းပြင်းစင်စင်နဲ့ပြင်းမြောင်းညင်းညင်းကိုတုံးပို့တုံးဖြစ်စေခြင်းနဲ့ဆိုရင်ဘာဒီအချင်းတွေကိုမှန်မှန်ကန်ကန်လေးသုံးသပ်ပြီးတော့တကယ်ရှိတဲ့ဒီနောက်ပိုင်းအဖွဲ့တွေလက်ခံနေတဲ့အချင်းတွေတမောင်းနဲ့ဆိုတာလက်ခံနေတဲ့အချင်းတွေကိုဖန်တီးပြီးလိုရမယ်လို့ထင်ပါတယ်။ဟိုတစ်ဖက်သက်တုံးပို့တာတစ်ဖက်သက်ဖျားပေးတယ်ဆိုတာမျိုးကတော့ကျွန်တော်အမြင်ရတော့ပြဿနာကိုဖြေရှင်းနို
လို့ရပါတယ်မင်းများကြီးမင်းများလို့ရပါတယ်ဥပမာဆူရှိပါလေဦးနေထွန်းနိုင်ရှိပါဟုတ်ကဲ့
ဟုတ်ကဲ့ကွန်ဒီဝါဆိုတာကအခုတိုင်းစားတော့ဟုတ်ပါတယ်တကယ်ဝါအနောက်မှာအုပ်ချုပ်နေတာဒီဝါပြည်နယ်ထဲမှာတရုတ်ရဲ့အရာရှိတွေနောက်ဝါပြည်နယ်မှာရှိတဲ့ရှိတွေတရုတ်ပြည်ထဲမှာသူတို့ဘန်နီမှာဆက်ရပါတယ်ကုမ္ပဏီတွေပါတယ်ကွာဆိုတော့တိုင်းစားပါလူနေစုပါဆိုတော့လူနေစုကသူကအကြောင်းခံနေပါနောက်တစ်ခုကကျွန်တော်ဒီရှမ်းဒီတချိလေးဘက်မှာလည်းဟာလာကျွန်တော်တို့ခု2000ပေါင်ဝင်းကျင်ပါလေတချိနဲ့ဒီမိုင်းဆက်ကြားမှာ SSC နေမျိုးတိုက်ထုတ်ပြီးတော့ဝါဆိုရဖို့ချခဲ့အဲ့မှာလက်ရှိသူတို့ကဝါဆိုတာပြောတာလက်ရှိအပေါ်တင်းဦးတွေပါဆိုတော့ဒီကလည်းနေပြီးတော့လာတော့တဲ့မိတ်ဆွေဟာလာတင်းဦးတကားပြောတော့လာဝါတကားပြောတော့အကုန်လုံးလည်းကြားပါနောက်တစ်ခုကဒီတချိလေးနားမှာရှိတဲ့ရှမ်းဦးစာတိုက်ထုတ်တယ်ဟုတ်လားကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့ဟာလားဟိုလူညခေါ်ခေါ်ဗန်ဂါလီခေါ်ခေါ်ဒါသူတို့အတော်လုံးရှင်းနေပြီတော့သူတို့ဖယ်လိုက်တယ်သူတို့အားလားပြီးဟုတ်လား UN မှာဟာလားကျွန်တော်ဒီကုလသမဂ္ဂမှာသူတို့ကဗီရိုအာနာသုံးတယ်ဒါကြောင့်ဒီတေယုဒီပတ်ဝန်းကျင်နဲ့ဇက်ဒီမှာတေယုဟိုအာကိုဗီတိုးတက်လာဆိုတာနိုင်ငံမတွေ့သေးပါဘူးကျွန်တော်လာဦးရှိတယ်ဟုတ်လားဟိုဒီနေ့ကနေဇက်လက်ရှိတယ်ဒီပတ်လက်ရှိတယ်မတိုးတက်ပါဘူးသူ့ရဲ့ level ကြီးအုပ်ချက်မှုပါပဲဟုတ်ကဲ့ကိုဒီလောက်ပါပဲ
ဟုတ်ကဲ့ဦးတက်မောင်ကျေးဇူးပါခင်ဗျာဒါကတော့သောရှင်တယောက်ရဲ့အမြင်ဖြစ်ပါတယ်ခင်ဗျာကျွန်တော်ကိုနေထွန်းနိုင်ကိုပဲဒီတယုတ်နဲ့ပတ်သက်လို့တခုလေးမေးချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံခုနကကိုနေထွန်းနိုင်ပြောသွားတဲ့အထက်မှာနိုင်ငံရေးရပါတစုံတရာဩဇာရှိလာနိုင်တယ်ဆိုတဲ့သဘောပြောသွားတာတွေ့ပါတယ်ခင်ဗျာအဲ့တော့လက်ရှိ NLD အစိုးရရဲ့တေးနိုင်ငံနဲ့ပတ်သက်လို့ဆက်ဆက်မှုနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ချင်ပါလဲ
ဆက်တဲ့ဒီအားလည်းပြည်ရဲ့ကာလဟိုဖြစ်စဉ်တွေကျွန်တော်ပြန်ကြည့်ရင်တွေ့နိုင်တယ်နောက်တစ်ခုကဒီနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစိုးရညာရှိတွေတွားနေတဲ့ခီးတွေကြည့်လိုက်ရင်ဒီတေးုံနဲ့တော်တော်ကြီးကိုအဖြစ်ဖြစ်ဒီနိုင်ငံကမျက်နှာစာမှာရင်ဆိုင်လို့ဆိုရင်တော့ဒါကြီးအရင်ကြီးကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒါကျုပ်ကြီးပါအနေနဲ့ငင်းငယ်ဖြစ်စီရန်ထပ်ပါလာတော့ဒီကေမှာကျွန်တော်တို့နည်းနည်းလေးတတိပြုတင်လာတော့နိုင်ငံရဲ့အချုပ်အခြာအာဏာပေါ့နော်ကျွန်တော်တို့အများအားပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအတင်းကျွန်တော်တို့ကဒီ JMC ကိုအဖြစ်ကပ်ပြီးတိုက်ခိုက်မှုရဲ့တူအားဆောင်ကြီးကော်မတီပေါ့အဲ့မှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေအပေါင်းပတ်သက်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့လူတွေရှိတယ်ပေါ့နော်အဲဒါပေမဲ့ဒီလိုကကြတော့သုံးသက်တိုင်းသူကသုံးသက်တိုင်းနေပြီးတော့ကျွန်တော်တို့ဝင်လာတယ်အဲဒီရောက်ပိုင်းဖွဲ့တွေသူတွေ့နေတယ်ပဲသူဖြစ်နေတယ်နောက်ဆုံးဖိတ်စာအစားသူကသင်ပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆွေးနွေးကြတယ်အဲ့ဒီမှာလည်းကျွန်တော်တို့ဘာဆုံးရှုံးတာကိုကျွန်တော်တို့တတိယလဲဆိုတော့မီဒီယာတွေသူဟိုဝင်ဖိတ်တင်လိုက်တာတွေတားမြစ်လိုက်တာတွေရှိတယ်ဒါမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်ရတယ်နောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီဘယ်သူနဲ့တွေ့မှာလဲဒီကိုယ်စလေဒီပေါ့အမြောက်ပိုင်းကိုယ်စလေဒီဘယ်လိုလဲတွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူကသိချင်နေတယ်အဲတရင်အချက်လက်နေတယ်သူတို့ကပဲကန်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရှိဆက်သွားမယ်ဆိုရင်ဒါတွေကအရင်တည်းပြောမယ်ကိစ္စတွေတင်လာတယ်ဥပမာမြောက်ပိုင်းအဖွဲ့ရည်နဲ့ဆိုရင်ဒီနေရာနဲ့ကောင်းကောင်းသူတွေတွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူးအဲတရင်ကရှင်းရင်းလေးတွေလည်းသူတို့မလုံနိုင်ခဲ့ဘူးလုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်အဲဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုတာရဲဟိုတယ်ဒီကိယုတ်ရဲ့ဟို finally တခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်သူရှိတယ်ဒါရီကကျွန်တော်တစ်ဖက်ဖက်ပြန်ကြည့်ရင်အချုပ်ချာအာဏာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒါမျိုးလေးကျွန်တော်တို့သတိထားဖို့လိုလိမ့်မယ်တခုကတော့ကျွန်တော်တို့တိုးတက်မှုရှိရာတိုးတက်မှုကိုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတစ်ဖက်မှာလည်းအဲ့ဒီတိုးတက်မှုကကျွန်တော်အချုပ်ချာအာဏာနဲ့လဲရမယ်ဆိုရင်တော့ဒါကျွန်တော်တို့အတွက်စိတ်ကြကောင်းတဲ့ကိစ္စဖြစ်တယ်ကျွန်တော်မြင်ပါတယ်ခ
င်ဗျာကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်ချင်းလဲဆစ်တော့လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဥမမောင်ဆိုးဦးနေထွန်းနိုင်နဲ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲရနာပြီးပါခင်ဗျာအားလုံးကျေးဇူးတင်ပါတယ
်ဒါတော့ကုသညဦးစီစဉ်တင်ဆက်တဲ့အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗဟုသုတမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တို့ရရှိမှာခင်ဗျာ
ရုရှားဆိုရဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိန်းချုပ်နေစေဖြစ်ပါတယ်။ရုရှားနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေတွေထဲမှာ Radio Free Europe, Radio Liberty, RFVR နဲ့ VOA တို့လိုနိုင်ငံသတင်းဌာနတွေကိုပြစ်မှတ်ထားထိန်းချုပ်နေတဲ့လုပ်ရက်အပေါ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Heather Newark ကပြစ်တင်ရှုတ်ချလိုက်ပါတယ်။ RFVR နဲ့ VOA တို့ဟာရုရှားဥပဒေရဲ့ထိန်းချုပ်မှုအောက်မှာဆက်ရှိနေပြီးရုရှားနိုင်ငံရဲ့ထုတ်လွှင့်ခွင့်ကိုပါကာလကြာရှည်တားမြစ်ထားပါတယ်။ဒါနဲ့မကနောက်ထပ်ခြေတလန်းတိုးပြီးဇူလိုင်လ3ရက်နေ့ကရုရှားလွှတ်တော်မှာဥပဒေတရအတည်ပြုနိုင်ရေးကိုကြိုးပမ်းလာကြပါတယ်။သတင်းစုဆောင်းရမှာသတင်းဌာနအနေနဲ့မဟုတ်ဘဲတတိပုဂ္ဂလအဖြစ်နဲ့သာသတင်းရယူကြဖို့ဆိုတဲ့သတ်မှတ်ချက်ကိုအဲ့ဒီဥပဒေကျမ်းမှာရေးထားတာပါ။ဒီဥပဒေကျမ်းဟာလွတ်လပ်စွာဖော်ထုတ်နေတဲ့သတင်းတောက်တွေနဲ့ဘလော့ဂါတွေရဲ့ရေးသားဖော်ပြချက်တွေပေါ်ရုရှားအစိုးရကလက်တုပ်ပြန်နိုင်အောင်အထောက်အကူပေးတဲ့လက်နက်တစ်ခုဖြစ်လာတယ်လို့Miss Newark ကတည်ပြီးလိုက်ပါတယ်။အမေရိကန်အသံလွှင့်လုပ်ငန်းများဘုတ်အဖွဲ့ဒါရိုက်တာ John Lansing ကတော့ RVR နဲ့ VOA တို့ကိုတိုက်ခိုက်နေမှုအပေါ်အထူးစိုးရိမ်မိကြောင်းပြောပါတယ်။ရုရှားရဲ့ဥပဒေသစ်ဟာအရှင်းဝါဩဇာကြီးတဲ့ဒီသတင်းဌာနတွေကိုနိုင်ငံရေးအရတိုက်ခိုက်နေတယ်ဆိုတာရှင်းနေကြောင်းရုရှားပြည်သူတွေကိုမှန်ကန်တိကျပြီးယုံကြည်ရလောက်တဲ့သတင်းတွေနေ့စဉ်ပေးနေတာကိုဂုဏ်သိက္ခာကြဆင်းအောင်လှုပ်ဆောင်နေခြင်းသာဖြစ်ကြောင်းသူကပြောပါတယ်။အဲ့ဒီဥပဒေဟာကျွန်တော်တို့သတင်းတောက်တွေကိုမှားယွင်းစွာအပြစ်တင်နေသလိုသူတို့ကိုအန္တရာယ်တွန်းပို့နေကြောင်းဂျွန်လက်ဆင်းကပြောပါတယ်။1995ခုနှစ်တုန်းကဖင်လန်နိုင်ငံမှာချုပ်ဆိုခဲ့တဲ့ဟယ်လ်စင်ကီသဘောတူစာချုပ်ပါအချက်တိုင်းလွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုခွင့်တွေပါဝင်တဲ့လူသားတွေရဲ့အခြေခံလွတ်လပ်ခွင့်ကိုရုရှားအစိုးရကတောင်းဝန်ခံလေးစားလိုက်နာဖို့လိုကြောင်းအမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။ RFERL နဲ့ VOA တို့အပေါ်ပြစ်မှတ်ထားလုဆောင်နေတာဟာလက်ခံနိုင်စရာမရှိသလိုစိုးရိမ်စရာလည်းကောင်းပါတယ်ဒါပေမဲ့ဒီလုပ်ရည်ကရုရှားနဲ့ကမ္ဘာတလွှားကကျွန်တော်တို့ရဲ့သောရရှင်တွေအတွက်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအထောက်ပံ့ဖြစ်စေနိုင်တဲ့သတင်းတင်ဆက်ပေးတဲ့လုပ်ငန်းကိုတော့အဟံတားဖြစ်စေမှာမဟုတ်ဘူးလို့မစ္စတာလန်ဇင်းကကြေညာလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
သောရရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မှုကြောင်းထပ်မံပြီးတော့အတိပေးလိုပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOA ရဲ့တနာ ਈ စာမနက်ပိုင်းအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းလိုမီတာ16နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာလည်းဖြစ်ပါတယ်ခင်ဗျာ VOA ကဆက်လက်ပြီးတော့အတန်ထွင့်နေပါတယ်ခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောင်လိုင်းတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပြောပါတယ်။အရင်တနေ့တုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီယာမူဒီယာပူတင်နဲ့သူပူးတွဲသတင်းစာရှင်းလင်းပွဲတုန်းကတော့အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့ပါတယ်။သမ္မတထရန့်ထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ Republican နဲ့ Democrat Party နဲ့သုံးကလွတ်တော်အမတ်တွေအပြင်းထန်ဝေဝံမှုတွေရှိလာခဲ့ပြီးတဲ့နောက်တည့်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့အခုလိုရှင်းပြလာတာပါ။အမေရိကန်ထောင်လိုင်းအဖွဲ့ကိုမယုံမဲရုရှားသမ္မတရဲ့ပြောဆိုတာကိုယုံကြည်တဲ့အတွက်အမေရိကန်လွတ်တော်အမတ်တွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။ကမ္ဘာစီးပွားရေးသုံးပုံတစ်ပုံကိုလွှမ်းခြုံမဲ့အကြီးမားဆုံးနိုင်ငံတကာအထူးစည်းပွားရေးဆောင်ဖန်တီးဖို့လွတ်လပ်စွာကုံတွဲရေးဆိုင်ရာသဘောတူညီချက်စာချုပ်တစ်ခုကိုဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့အကြားမှာလက်မှတ်ရေးထိုးခဲ့ကြပါပြီ။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထုခ်၊ဥရောပကောင်စီဥက္ကဋ္ဌရှောင်းကလော့ဂျွန်ကာရိုသုံးဟာဂျပန်နိုင်ငံတိုကီယိုမှာမနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲဒီစာချုပ်ရဂျပန်နိုင်ငံကတင်ပို့မဲ့မော်တော်ကားကစပြီးတော့တရက်စစ်၃ပစ္စည်းအစုံတကဥရောပနိုင်ငံတွေကဂျပန်ကိုတင်ပို့မဲ့တင်ခဲ့ဝက်သားဝိုင်းအပါဝင်စိုက်ပျိုးရေးကုန်ထုတ်ပစ္စည်းတွေပေါ်မှာအခွန်ကောက်ခံနေမှု99ရာခိုင်နှုန်းထိဖြတ်သိမ်းသွားမှာဖြစ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ် Miss Christine Bugna ဟာတောက်ရကြခီးစဉ်ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ဆောင်သွားပါပြီ။သူရဲ့အစီရင်ခံစာကိုဥရောပလုံခြုံရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်နာနေကြောက်ရှင်တကားပိတ်တင်ပြမှုရှိပါတယ်။
ဒရင်ချင်းတို့ကိုကိုကျော်အောင်လင်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နိုင်ကတော့ Daryl Smith ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာနိုင်ငံလူနေငံသားများအားလုံးကြမ်းမှရှင်လန်းပြီးတော့အဆက်အသွယ်ရရအဆင်ပြေချောမှုကြပါစေ ီယိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ဆံမိုးယူပ
This program has come to you from the Voice of America, Washington.